ကာဇာတောင်ပိုင်းကရာဖာမြို့ကိုမြေပြင်ကနေထိုးစစ်မဆင်ခင်ဒေသခံအရဲသားတွေကိုဘေးလွတ်ရာပို့ပေးနိုင်အောင်ပြင်ဆင်ဖို့အတွက်အစ္စရေးစစ်တပ်ကိုညှဉ်းချားခဲ့တယ်လို့ဝန်ကြီးချုပ်ဘန်ဂျမင်နန်တန်ယာဟုကတောက်ကြနေမှာပြောပါတယ်။ရာဖာမှာရှိတဲ့ဟာမတ်စ်တိုင်းလေးဦးကိုဖယ်ရှားမှသာအခုစစ်ပွဲရည်ရွယ်ချက်အောင်မြင်နိုင်တယ်လို့ဝန်ကြီးချုပ်ကအကြေညာချက်မှာပြောပြတယ်။ဒီလိုရာဖာကိုအလုံးရင်းနဲ့တိုက်ခိုက်ဖို့ဆိုတာအရက်သားတွေကိုအဲ့ဒီနေရာကရွှေ့ပေးဖို့လိုအပ်တာဖြစ်ပါတယ်။ဒီလိုဟာမတ်စ်တိုင်းရဲ့ချိန်မုံမုံနဲ့အရက်သားတွေဖယ်ရှားရေးအစီအစဉ်ကိုသူ့ရဲ့ဝန်ကြီးများအဖွဲ့ကိုတင်သွင်းဖို့အတွက်အစ္စရေးကာဝေးတပ်ဖွဲ့ကိုညှဉ်းချားထားတယ်လို့လည်းဝန်ကြီးချုပ်ကပြောပါတယ်။ပါလက်စတိုင်းသားတပ်သန်းချော်တဲ့အကာအကွယ်ပေးမဲ့အစီအစဉ်မရှိဘဲနဲ့ရာဖာကိုဝင်ပြီးမတိုက်ဖို့အစ္စရေးကိုအမေရိကန်သမ္မတအင်ဂျူကလည်းတတိပေးချက်ထွက်လာပြီးနိုင်ပန်းကျင်းမှာပဲအခုလိုဝန်ကြီးချုပ်ကညှဉ်းချားလိုက်တာဖြစ်ပါတယ်။ပါလက်စတိုင်းနဲ့တိတ်တက်မှ၄သန်းကျော်ကိုဘယ်နေရာရွှေ့ပေးမယ်ဆိုတာနဲ့ဒီအစီအစဉ်ကိုဘယ်ချိန်ဆမယ်ဆိုတာကိုတော့ကြေညာချက်မှမဖော်ပြပါဘူး။ကုလသမဂ္ဂအရာရှိတွေကတော့ဂါဇာမှာလုံခြုံစိတ်ချရတဲ့နေရာဆိုတာမရှိဘူးလို့ထပ်တလဲလဲပြောနေကြပါတယ်။